မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူနောက်ထပ်နှုတ်ထပ်တွေ့လာကြောင်းအခုဆိုရင်စုစုပေါင်းကူးစက်သူ343ဦးရှိသွားပြီဖြစ်ပါတယ်။ဒီကနေ့ညနေပိုင်းကတခွန်းနမူနာစုစုပေါင်း955ခုကိုစစ်ဆေးခဲ့တာမှာအသက်25နှစ်အရွယ်မျိုးသားတဦးနဲ့အသက်22နှစ်အရွယ်မျိုးသားတဦးတို့မှာရောဂါပိုးကူးစက်ထားတာကိုတွေ့ရတာပါ။ဒီအမျိုးသားနှုတ်ဦးစလုံးဟာမကြာသေးခင်ကဖိလစ်ပိုင်နိုင်ငံကနေပြန်လာကြသူတွေဖြစ်ပြီးအင်းစိန်မြို့နယ်မှာအသွားအလာကန့်သတ်ထားသူတွေဖြစ်ပါတယ်။သူတို့ကိုရန်ကုန်ဝေဘာဂီအထူးကုဆေးရုံကြီးမှာတင်ပြီးတော့ဆေးကုသမှုပေးမယ်လို့ကျမရေးဌာနရဲ့ဒီကနေ့ည၈နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဓာတ်ခွဲအတီပြူလူနာဟောင်းတွေကနှစ်ကြိမ်ဆက်တိုက်ဓာတ်ခွဲစစ်ဆေးပြီးတဲ့နောက်ပိုးမတွေ့တော့တဲ့သူစုစုပေါင်း280ရှိပါပြီ။သူတို့ထဲက269ဦးကိုဆေးရုံတွေကဆင်းခွင့်ပေးခဲ့ပြီးတပ်မတ်နေရာတွေမှာအသွားအလာဆက်ကန့်သတ်ပြီးတော့စောင့်ကြည့်နေပါတယ်။ဓာတ်ခွဲအတီပြူလူနာတွေထဲမှာသေဆုံးသွားသူက6ဦးရှိတာကြောင့်လက်ရှိမှာရောဂါပိုးကူးစက်ခံထားရသူ58ယောက်ပဲကျန်တော့တဲ့သဘောဖြစ်ပါတယ်။ဒီကနေ့နေ့လယ်ပိုင်းအထိစောင့်ကြည့်လူနာအသစ်29ဦးရှိတယ်လို့ကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။